စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာတိုက်ပွဲကြောင့်ဒေသခံပြည်သူတို့ထွက်ပြေးတိမ်းရှောင်ကြရမှာမြစ်ကိုဖျက်ပြီးတော့ကူးတဲ့အချိန်ယာယီဝကတ်တရာကြိုးကြလို့ထိခိုက်သေးဆုံးမှုတွေရှိခဲ့ပါတယ်။တရာကြိုးကြနေတဲ့အချိန်မှာလူ15ဦးရေနှစ်ခဲ့ပါတယ်။လက်ရှိမှာတော့အလောင်း6လောင်းကိုပြန်ပြီးတော့ဆယ်ယူရရှိထားတယ်လို့လူမှုကူညီရေးအဖွဲ့ကပြောပါတယ်။ကလေးမြို့နယ်ဘက်ကစီရေးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်။
ကလေးမျိုးနဲ့တောင်ပိုင်းဒေသမှာနေမြေရှင်းလင်းလှုပ်ဆောင်နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားနေ့စဉ်လိုလိုတိုက်ပွဲဖြစ်ပွားနေတာပါဒီကနေ့အရှိစီးရွာဘက်မှာလည်းနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပြီးဘေးလွရာကိုတင်းရှောင်ရင်းအရှိစီးရွာနဲ့ဒိုးနယ်ရွာကရင်ခွင်ပိုက်ကလေးနဲ့မိခင်ပါဝင်လူ6ဦးတရားကြိုးကြရင်းနှစ်သိမ်းဆုံးသွားတယ်လို့ကလေးမျိုးနဲ့တောင်ပိုင်းကစစ်ဘေးရှောင်တွေကိုအကူအညီပေးနေသူကိုစင်မင်းမောင်ကပြောပါတယ်
ကတော့ဒီတိုင်းလာအချိန်မှာတင်းတင်းချောင်းရင်းနေပေါ့နော်တရားကျိုးသွားတာပြကလေးတွေရောဒီနေ့စုံလာဖြစ်ပုံလာဆိုင်ကြရောပေါ့နော်တရားကျိုးသွားတာပေါ့15ယောက်ကတော့နေဆုံးနေကြအတိအဆုံးသွားတာကကျွန်တော်ကျိုးဆက်တယ်လားအခု6ယောက်လောက်ပဲရှိသေးတာတော့မင်းသားကြီးလေးမှာရှိသေးတယ်ဆယ်လို့ဆယ်ယူလို့မြတ်သေးတာရှိသေးတယ်ဗျာဟုတ်ကဲ့
ဒိုးနယ်ရွာဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်စစ်ဘေးရှောင်ရင်းမြစ်တာမြင့်တရားကိုဖျက်ကူးစင်မှာဝင်အားမမျှတဲ့အတွက်တရားကျိုးကြတာမှာလူ15ဦးရေထဲမျောပါနစ်မြုပ်ပြီးတော့အဲ့ဒီတဲကကလေး3ဦးနဲ့မိခင်အပါအဝင်လူကြီး3ဦးသေဆုံးသွားကြောင်းကနအူးသတင်းရရှိထားပါဗျ။ကျန်တဲ့သူတွေကိုတော့ဒေသခံတွေနဲ့လူမှုကူညီရေးအဖွဲ့တွေကဆယ်ယူဖို့စ조사နေသေးပဲလို့သူကပြောပါတယ်။ကြိုးကြတဲ့တရားဟာဝါကက်တရားငယ်ဖြစ်ပြီးတော့အကျယ်9ပေအရှိပေ200လောက်ရှိပြီးမြစ်တာမြစ်ပေါ်မှာယာယီဆောက်လုပ်ထားတာပါ။လက်ရှိမှာလည်းအရှိစည်းရွာဘက်မှာဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒုံးနယ်ရသားတဦးကပြောပါတယ်
။ခုဒုံးနယ်ဆိုတဲ့အဲ့အရှိစီးရွာရဲ့အရှိဘက်မြေတောင်ကြီးကမ်းပေါ့။အဲ့ဘက်မှာဟိုစစ်ကြောင်းတစ်ကြောင်းထွက်ပြီးတော့အဲ့မှာထိတွေ့မှုဖြစ်နေတယ်။အဲ့ဘက်မှာ CDF တို့ရှိတယ်ဆိုတော့ဒီမတက်တမနယ်လုံးမဲ့ဖြစ်နေတယ်
။ကလေးမျိုးနယ်အရှိစီးရွာဘက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းကိုချင်းမျိုးသားတဦး CNF ပြောခွင့်ရပူးထက်နီကအတည်ပြုခဲ့ပေမဲ့လည်းဖြစ်စဉ်အတိအကျကိုမသိရသေးဘူးလို့ပြောပါတယ်။ဒါအပြင်ကလေးမျိုးတောင်ဘက်၈မိုင်အကွာတာယာကုန်းရွာဘက်မှာလည်းဒီကနေ့ညနေဧပြီလ28ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးကပြောပါတယ်
။တာယာကုန်းကကိုတိုက်ပွဲအာယာကုန်းဆိုကျွန်တော်ကလေးမျိုးရဲ့တောင်ပိုင်းပေါ့နှစ်ချောင်းရဲ့ဒီဘက်ကြားပေါ့ကိုကစလုံးကဖြစ်သွားတာနှစ်မိုင်နှစ်မိုင်လောက်ကြာနေပို့ကလေးနဲ့၈မိုင်အကွာတစ်ခိုးရ၃ပေါင်ကြာတော့သူတို့ရွာသားတယောက်ကိုလိုပစ်တတ်သွားတယ်အဲဒီတာယာကုန်းရွာသားတယောက
်ချင်းပြည်နယ်ဟာခါဂံကောလန်းတိုက်ပွဲနဲ့ကလေးမျိုးတောင်ပိုင်းတိုက်ပွဲအခြေအနေတွေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်အသွယ်မရခဲ့ပါဘူးကလေးမျိုးနယ်တောင်ပိုင်းနတ်ချောင်းနတ်မြောင်းချောင်းကစီတာအောင်ချမ်းသာရွာတွေဘက်မှာဒီသတင်းဘက်ကဆက်လို့တိုက်ပွဲတွေဖြစ်ပွားနေတာပါကလေးမျိုးနယ်တောင်ပိုင်းဒေသမှာကလေး PDF ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖချင်းမျိုးသားတပ်ဦး CNF ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲဖြစ်ပွားနေစေဖြစ်ပြီးတော့တိုက်ပွဲတွေကြောင့်ဒေသခံရွာသားထောင်နဲ့ချီစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒါအပြင်ချင်းပြည်နယ်ဟာခဂံကောလမ်းပိုင်းမှာလည်းစစ်ကောင်စီစစ်ကြောင်းနဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြ9ရက်ဆက်တိုက်ပွဲတွေဖြစ်ပွားနေစေပဲလို့ချင်းမျိုးသားတပ်ဦး CNF ကပြောပါတယ်ခင်ဗျာ။